မြန်မာနိုင်ငံတဝမ်းမှာပြီးခဲ့တဲ့နှစ်ကတိုက်ပွဲပေါင်း1080ကျော်ဖြစ်ပွားခဲ့တယ်လို့အရက်သား150ကျော်သေဆုံးပြီး380ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းကတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ကြောင်း MIPS ကငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ်။တိုက်ပွဲအများစုကတော့အစိုးရနဲ့အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့နဲ့တမ်ဘရော်ဂျာဖြစ်ပွားခဲ့တာလို့လဲငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာမိတ်ဆက်သတင်းစာရှင်းလင်းပွဲမှာ MIPS အလုံးမှုဆောင်ညွှန်ကြားမှုဒေါက်တာမင်းစော်ဦးကပြောဆိုထားတာပါ
အဲ့တော့2019မှာလက်နက်ကိုင်ဖြစ်ပွားမှုပေါ့နော်လက်နက်ကိုင်တိုက်ပွဲအားလုံးပေါင်း1089ခုဖြစ်တယ်အတမိုင်းကလုံးပါနော်အင်းနဲ့တောက်မလို့နဲ့ဖြစ်တဲ့တိုက်ပွဲအားလုံးမှာမဟုတ်တော့ရတယ်လို့ရှိတယ်ဒီတိုက်ပွဲတွေနဲ့တီအန်ဒလီနဲ့တောက်မလို့နဲ့ဖြစ်တဲ့တိုက်ပွဲအားလုံးပေါင်း28ခန်းလို့ရှိတယ်အဲ့တော့ဒီအင်းနဲ့တီအန်ဒလီတစ်ခုပေါင်းတာပဲအားလုံးပေါင်းမှာဟုတ်လား87ရတယ်လို့ရှိတယ်ဆိုတော့တွေ့ရတယ်
ဒီတိုက်ပွဲအများစုဟာရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တာပါလက်နက်ကင်ပြိပခဖြစ်စဉ်အတွင်းအရက်သားတေဆုံးမှုနဲ့ပတ်သက်ပြီး MIPS ရဲ့အကြီးတန်းသုတေသနတာဝန်ကဦးနေလင်းအောင်ကအခုလိုရှင်းလင်းတင်ပြထားပါတယ်
။2019ခုနှစ်တော်ကမြန်မာနိုင်ငံကရက်သား152အနည်းဆုံးရက်သားအနည်းဆုံး152တေဆုံးမှုဆိုတဲ့အချက်ကိုပြတယ်ပေါ့နော်။တစ်ဖက်မှာလည်းကျွန်တော်တို့မှတ်တမ်းတွေရဆိုလို့ရှိရင်အနည်းဆုံးရက်သား384ရောက်တဲ့အထိကထားရမှုတွေဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်။ဒါဒီကောင်ကပြိပကတက်ဆိုင်နေလို့တို့တွေတိဆုံးပေါ်တာ
။အစီရင်ခံစာထုတ်ပြန်ချက်မှာလက်နက်ကင်တိုက်ပွဲအတွင်းအရက်သားတိဆုံးသူ52ဦး၊ပြစ်မှတ်ထားလုံခြံခံရသူ52ဦး၊မိုင်းပေါက်ကွဲမှုကြောင့်တိဆုံးသူ40ဦးရှိကြောင်းဖော်ပြထားပါတယ်။လက်နက်ကင်ပြိပကကြောင့်တမ်ဘရွန်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့တိဆုံးမှုကတော့900ကျော်ကနေ1900ကျော်အထိရှိနိုင်ကြောင်းဖော်ပြထားပါတယ်။လက်နက်ကင်ပြိပခအများဆုံးဖြစ်ပွားခဲ့တဲ့ AA ရခိုင်နဲ့ TNLA ကတအန်းပလောင်တပ်ဖွဲ့တွေဟာ MNDA ကိုကန်တပ်ဖွဲ့ပါဝင်ပြီးညီနောင်မဟာမိတ်အဖွဲ့ကိုဖွဲ့စည်းထားတယ်လို့ဒီသုံးဖွဲ့ဟာ KIA ကကချင်တပ်ဖွဲ့ပါဝင်ပြီးမြောက်ပိုင်းမဟာမိတ်ကတပ်ပေါင်းစုအဖွဲ့ကိုလည်းဖွဲ့စည်းထားတာဖြစ်ပါတယ်။မြောက်ပိုင်းမဟာမိတ်မှာပါဝင်တဲ့အဖွဲ့၄ဖွဲ့ဟာ NCA ကတနိုင်ငံလုံးအပြည့်အစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်တယ်လို့ Bilateral ကနှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုမယ်ဆိုရင်လည်းအားလုံးအတူတကွဆွေးနွေးပြီးလက်မှတ်ထိုးမယ်လို့ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။လောဆယ် COVID-19 ဖြစ်ပွားနေချိန်မှာအစိုးရနဲ့ဆွေးနွေးတာတွေရပ်ဆိုင်နေပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရအကြားဆွေးနွေးပွဲနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဒေါက်တာမင်းစော်ဦးကအခုလိုပြောဆိုပါတယ်။
2019မှာကိုတက်မှုတခုတော့ရှိခဲ့တာရှိတယ်။အဲ့ဒါပါလဲဆိုတော့ဖွဲ့လေးဖွဲ့လုံးပေါင်းပြီးတော့စစ်စွာရကိုလုပ်ပါမယ်ဆိုတဲ့ statement တခုပေါ့နော်။ warning တခုအစိုးရနဲ့ယူလိုက်ပြီးတော့မှအစိုးရနဲ့အဖွဲ့ရင်းဘိုင်တော့ဆွေးနွေးမယ်ဆိုတဲ့ပေါ်လာချိကမှုလုပ်ခဲ့တာရှိတယ်။အဲဒီချိကမှုကတော့သုံးပါတီစိတ်မဲ့လို့တဲ့အစ်စ်မာလေးရှေ့ကိုတိုးနိုင်ဖြစ်သွားတယ်နော်။ဒါပေမဲ့ဟိုသဘောကတော့တကယ်ပြစ်ခတ်ရစရင်လုပ်မယ်ဆိုရင်သုံးဘွဲ့နဲ့ကြည့်လို့လည်းမရဘူး။လေးဘွဲ့နဲ့ကြည့်လို့လည်းမရဘူး။အဖွဲ့ချင်းကြည့်မှမရဘူး။ဖွဲ့ရတဲ့ဖွဲ့တဲ့ဖွဲ့နဲ့ဟိုရှိတဲ့သူ့ရဲ့သဘောမှာပါတယ်နော်။မတူကြတဲ့အကြောင်းကိုတကယ်စီစွာရနေလားအလားပြောပြီဆိုရင်တော့ဘိုင်တော့ဆွေးနွေးဖို့ရတယ်လို့
2019ခုနှစ်အတွင်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေတဲက AA TNLA တို့နဲ့လက်နက်ကင်ပြိပခတွေအများဆုံးဖြစ်ခဲ့ပေမဲ့2020မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ KNU ကရင်တပ်ဖွဲ့တွေနဲ့ဖားပွန်မြို့နယ်ဘက်မှာတိုက်ပွဲတွေပုံမူဖြစ်လာနိုင်ကြောင်းလည်းထောက်ပြထားပါတယ်ငင်းချင်းရင်နဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာကို MIPS ကမြို့နယ်အဆင့်ပြိပခစောင့်ကြည့်လေးလာရေးစနစ်ပေါ်အခြေခံပြီးမှတ်တမ်းတင်ထားတဲ့အချက်လက်တွေနဲ့ပြည့်စုံထားတာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။